ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ရဲ့ COVID-19 ကာယရောဂါဆိုင်ရာအထူးစည်းအဝေးတက်ရောက်ခွင့်ရရှိရေးထိုင်ဝမ်ကိုဖိတ်ကြားဖို့ဂျီနီဗာမြို့ကုလသမဂ္ဂဆိုင်ရာအမေရိကန်အမြဲတမ်းကိုယ်စားလှယ်အဖွဲ့ရုံးက WHO အကြီးအကဲ Tedros Adhanom Ghebreyesus ကိုတိုက်တွန်းလိုက်ပါတယ်။အထူးပဲပြေဝါတဲ့ပူးပေါင်းဆောင်ရွက်မှုတွေတိုးမြင့်ပြုလုပ်နိုင်ဖို့ WHO အနေနဲ့ထိုင်ဝမ်ကိုဖိတ်ကောက်ကမ်းလှမ်းဖို့တိုက်တွန်းတယ်လို့အမေရိကန်အမြဲတမ်းကိုယ်စားလှယ်အဖွဲ့ရုံးကတောက်ကြံနေကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားတာဖြစ်ပါတယ်။ Coronavirus ကာယရောဂါကင်တွယ်ဆောင်ရွက်ပုံတွေနဲ့ပတ်သက်လို့ WHO အဖွဲ့နဲ့အဖွဲ့ရဲ့အကြီးအကဲ Ghebreyesus ကိုအမေရိကန်နိုင်ငံကပြစ်ပစ်ထန်တာဝေဖန်နေတာလည်းဖြစ်ပါတယ်။အမေရိကန်တို့က WHO ကတရုတ်နဲ့နီးကပ်တဲ့ဆက်ဆံရေးရှိတယ်လို့ဆက်ဆွဲထားတယ်လို့အဖွဲ့ထဲကနေလုတ်ထွက်ဖို့ကိုလည်းစီစဉ်နေတာဖြစ်ပါတယ်။ဒီနေ့တဲ့အမေရိကန်တို့ရဲ့ထောက်ခံမှုနဲ့ထိုင်ဝမ်က WHO စီးပွေးပွဲတွေကိုလေ့လာသူအနေနဲ့တရားခွင်ရရှိရေးတခြားနိုင်ငံတွေရဲ့ထောက်ခံမှုကိုရရှိဖို့စီယုံကြိုးပမ်းနေတာလည်းဖြစ်ပါတယ်။ထိုင်ဝမ်ကိုသူ့ရဲ့နယ်မြေအဖြစ်သတ်မှတ်ထားတဲ့တရုတ်နိုင်ငံကတော့ဒါကိုမကြည်မနှံ့နဲ့သောသာထွက်နေတာလည်းဖြစ်ပါတယ်။ WHO အဖွဲ့ဝင်194နိုင်ငံက COVID-19 နဲ့ပတ်သက်တဲ့ကိစ္စတွေကိုနောက်တစ်ရက်ပတ်ထဲမှာဗီဒီယိုကတင်ဆက်ပေးသွားဖို့ရှိပါတယ်ခင်ဗျ။